အင်္ဂလိပ်ဂျောင်းဘာတွေနဲ့ပညာရှင်တွေရွှေ့ပြောင်းအခြေချလို့တဲ့ထိတ်တန့်ရွေးချယ်မှုအဖြစ်အမေရိကန်ပြည်တော်စုကစစ်စွန်းနဲ့၅ခုနှိပါးကြာရှိလာခဲ့ပြီးမြေအခုတော့အမေရိကန်ပြည်တော်စုကလွှဲမှုကြီးကြပ်ရေးမူဝါဒတွေပို့ပြီးတော့တင်းကျပ်လာတာကြောင့် တောင်းတဲ့ချီတဲ့အိန္ဒိယလူငယ်တွေအခုတော့ကနေဒါကိုဦးတည်နေကြပါပြီ။ကျွမ်းကျင်အလုပ်သမားလိုအပ်ချက်ကိုဖြည့်ဆည်းဖို့ကနေဒါဘက်ကလည်းလိုလားနေတာပါ။စီးရင်ခံနေဖြစ်တဲ့အန်ကက်ဂူပတန်နဲ့ဇနီးတဲ့ရှူဖီတို့ကတော့ကိုယ့်နဲ့ရွယ်သမီးဖြစ်သူရဲ့အနာဂတ်အတွက်ရောအလုံးနဲ့မိသားစုဘဝပိုပြီးလက်ရောညီတွေဖြစ်စေဖို့အတွက် ဖွံ့ဖြိုးပြင်းနိုင်ငံတစ်ခုကိုရွှေ့ပြောင်းအခြေချလုပ်နေတာပါ။အခုတော့သူတို့ကိုကနေဒါမှာအမြဲတမ်းနေထိုင်ခွင့်ကန့်လန့်ခံရပြီးတဲ့နောက်ရွှေ့ပြောင်းဖို့ပြင်ဆင်နေပါတယ်။ကနေဒါနိုင်ငံကလည်း2027ခုနှစ်အရောက်မှာကျွမ်းကျင်လုပ်တာတက်တန့်ထိလက်ခံဖို့ရည်ရွယ်ထားတာပါ။အိန္ဒိယနိုင်ငံကလည်းလူဦးရေပိုထူထပ်လာပြီးလေးလူညီညာမှုကပိုဆိုးလာပါတယ်။ ကြောင်ကောင်ကောင်ကောလိတ်ကောင်ကောင်တက်ခွင့်ရာရေးအတွက်ရှင်ပြန်ရမှုကလည်းများလာကြောင်းကနေဒါမှာအမြဲတမ်းနေထိုင်ခွင့်ရာရေးကြိုးပမ်းသူတွေထဲမှာအိန္ဒိယတွေကထိတ်တန့်ကပါလာပါတယ်ရှင်။